တော်ရရှင်တို့ခုနားဆင်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့ဂျွန်လ23ရက်တနင်္လာနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီး9နာရီထိ kHz 6.85 9433ညနဲ့9325တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်အရင်ဆုံးနားဆင်ကြရမှာကတော်ရရှင်တွေရေးသားပေးပို့လာကြတဲ့စာတွေကိုပြန်ကြားပေးမယ့်မြန်မာပြည်ကပေးစာများအစီအစဉ်နဲ့အတူပြည်ရင်းသုံးသက်ချက်အစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီနောက်မှာတော့
ကမ္ဘာပေါ်မှာအလွတ်လပ်ဆုံးနိုင်ငံဟာဘယ်နိုင်ငံလဲလို့မေးခွန်းထုတ်လိုက်ပါလေဒီမှာရင်တယောက်တစ်ပေါက်အလွတ်လပ်ဆုံးလို့ထင်ရတဲ့နိုင်ငံတွေကိုပြောကြပါလေ
ဆွဲဆောင်မှုပညာရှင်ဦးဝင်းဖေပြောပြမယ်တက်ကြီးစကားအစီအစဉ်မှာနားဆင်ကြရမှာပါဒီအစီအစဉ်တွေထဲကမှအခုရင်ဆုံးတော့တော်ဒရှင်တွေရဲ့အစာတွေကိုပြန်ကြားပေးမယ်မြန်မာပြည်ကပေးစာများကဏ္ဍဖြစ်ပါတယ်မဟေးတနာကျော်ကအစီအစဉ်တင်ဆက်ထားတာပါရှင်
တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ VOE ကိုတစ်ခါမှမဆက်သွယ်ဘူးပါဘူး။ဆက်ပြီးရေးလာကြတဲ့တော်ရရှင်တွေထဲမှာတော့ကိုပင်းသက်ဆိုတဲ့တော်ရရှင်က VOE ကိုဆက်သွယ်လို့ရတာလည်းမသိလို့ပါတဲ့။တစ်ခါတလေကျတော့ဆွေးနွေးချင်ပါတယ်ပြောချင်ပါတယ်ကျေးဇူးပြုပြီးတော့ဒီစာရောက်ရင်ပြန်ပြောပေးပါတဲ့ကျွန်တော်ရေဒီယိုကိုနေတိုင်းလိုနားထောင်နေပါတယ်ချမ်းမြေ့ကြပါစေဆိုပြီးတော့ရေဦးမျိုးကကွန်မင်စာရေးလာပါတယ်ဟုတ်ကဲ့ပါဒီတော့ရှင်က VOE ကိုနေတိုင်းလိုပဲနားထောင်နေဆိုတော့ကျွန်မအခုလိုစာပြန်ကြားတာကိုလည်းကြားမယ်လို့မျှော်လင့်ပါတယ်နော်ဟုတ်ကဲ့အီးမေးလ်ရေးပို့တာကတော့ရောက်ပါတယ်ဒါပေမဲ့စာကိုနေရာမှာရေးရမယ့်အစာတွေကိုဒီခေါင်းစဉ်နေရာမှာရေးထားလို့ဒီထက်သာစာရှည်တယ်ဆိုရင်တော့ခေါင်းစဉ်နေရာမဆက်မဲနဲ့ဒုက္ခလည်းရောက်မယ်ထင်ပါရဲ့နော်။ဒါပြို့ခေါင်းစဉ်နေရာမှာခေါင်းစဉ်တူတူလောက်ပဲရေးပြီးတော့ဟိုစာကိုနေရာမှာပဲကိုမင်းပြောခြင်းတဲ့အကြောင်းအရာတွေကိုကျမတို့စီကိုရေးပို့ပြီးတော့ပြောပါလို့အကြံပြုချင်ပါတယ်။နေ့စဉ်အားပေးတယ်ဆိုလို့ကျေးဇူးတင်ပါတယ်ရှင်။ယူရီအစီအစဉ်ကိုနားဆင်ပြီးတော့အဲ့အစီအစဉ်တွေနဲ့ပတ်သက်လို့တုံ့ပြန်ရေးသားလာကြတဲ့သောရရှင်ရဲ့အစားတွေကိုဆက်ပြီးတော့ပြောပြပေးချင်ပါတယ်ရှင်။အခုတလောကြားနေမြင်နေရတာလေးတွေအဆင်မပြေတာလေးတွေရှိနေလို့ရင်ထဲမှာပြောချင်တာလည်းရှိလာလို့ပါဆိုပြီးရေးလာတဲ့သောရရှင်ကတော့
ပြောပြချင်တာလေးတွေရှိလို့ပါမင်္ဂလာပါခင်ဗျာအခုတလောကြားနေမြင်နေရတာလေးတွေမှာအဆင်မပြေတာလေးတွေရှိလို့ရင်ထဲမှာပြောချင်လာတာလေးတွေရှိလို့ပါဟိုတည့်တုန်းကဒက်အလီလိုက်အစီအစဉ်မှာဝင်းစွေးနေတဲ့သူချို့သူတွေမှာဒေါသမောဟတန်တွေပါနေတာတွေ့ရပါတယ်ကိုပဟန်မရှိသူများလှုပ်လှုပ်လိုက်လှုပ်တယ်ဆိုတဲ့ပုံစံမျိုးတွေတွေ့ရပါတယ်ဘယ်နိုင်ငံကတော့ဖြစ်ဘလို့လို့လို့ငါတို့တော့ဘလို့လို့တဲဆိုတာကိုသမရပြောခွင့်ရကစပြောနေတဲ့အတန်တွေကြားနေရပါတယ်။နောက်ပြီးတော့ဒီမြန်မာနိုင်ငံအတွက်ဘာမှကောင်းကျိုးမရှိတဲ့မြစ်ဆုံတို့လေသမားတွေအရန်ဒုက္ခရောက်နေကြတဲ့လက်ဗဒေါင်းတောင်တို့အရေးကြတော့ဝိုင်းပြီးတော့ရက်တက်အောင်လှုပ်ဖို့မကြိုးစားဘဲနဲ့တနေနိုင်ငံလုံးမျှော်လင့်တောင်းတနေကြတဲ့ဖုန်းကတ်ကိစ္စကြတော့မရေရာမတည်ကြတဲ့အကြောင်းပြချက်တွေနဲ့အမုန်းတရားတွေဟောနေကြတယ်။သမရမေကွန်းတိုင်းဉာဏ်ပညာရှိမှုအမျှော်မြင်ကြီးမှုတွေနဲ့တိုင်းပြည်တိုးတက်ရာတိုးတက်ကြောင်းကိုရှစ်ရှုပြီးတော့တိုင်းပြည်ကိုကြောက်ထဲတွန်းချဖို့မကြိုးစားကြပါနဲ့လို့တောင်းပန်ချင်ပါတယ်။နို့တော့တောက်ခိုင်းမှာနောက်ကူတော့ပြန်မသွားကြပါနဲ့။2000ဆိုတဲ့စကားအစား2000ဆိုပြီးတော့ပြင်ပြောရင်မကောင်းဘူးလားဗျာ။ထမင်းတနက်ရှော့စားခိုင်းမဲ့စားစီရီချိုးစီယိုမီလုံးစပားတောင်လို့ပို့ရင်မကောင်းဘူးလား။ဖျောင်းနိုင်ထွန်းခိုင်းနေမဲ့စားတင်ញိုင်ကုန်းကအစားမိထိန်နေလင်းနေမကောင်းဘူးလား။ပားရိုက်မဲ့စားဟန်ဆောင်မှုကင်းတဲ့ချစ်ချင်းမြတ်တာတွေနဲ့လွှမ်းခြုံတဲ့စကားတွေပြောကြရင်မကောင်းဘူးလားလို့အကြံလေးပေးချင်ပါတယ်။ပြောစကားများပြားစကားလိုခြူတဲ့ပန်းစကားများဖြစ်ပါစေလို့ဆုတောင်းလိုက်ပါတယ
်။ဒီတော့ရှင်ကနာမည်လေးကိုတော့လှုပ်ဝဲပေးထားပါခင်ဗျာလို့ရေးလာပါတယ်။သူကဓာတ်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုရေးသားလာတဲ့အချိန်မှာ VOE ကထုတ်လွှင့်ပေးတဲ့သတင်းဆောင်မတစ်ခုဖြစ်တဲ့ထိုင်းစစ်ဘုံနဲ့ဗမာစစ်ဘုံနှိုင်းရှင်ကျဲဆိုတဲ့အစီအစဉ်ကိုနားဆင်ပြီးတော့ပြန်ရေးလာတဲ့တော်ရရှင်ရဲ့စာကိုလည်းတစ်ဆက်တည်းဖော်ပြပေးသွားချင်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာကျွန်တော်နာမည်ကကိုသားကြီးလို့ခေါ်ပါတယ်။ကျွန်တော်ကထိုင်းနိုင်ငံမဲဆောက်မြို့မှာနေတာပါထိုင်းစစ်တပ်အာဏာသိမ်းတာမိမိနိုင်ငံသားတွေနဲ့အတူနိုင်ငံခြားသားတွေကိုပါလုံးဝမထိခိုက်စေတဲ့အပြင်ပြည်သူတွေအတွက်မပြောပလောက်တဲ့အိမ်မက်ကလေးပါပဲမြန်မာစစ်ဘုတ်ကြီးတွေလိုတစ်သက်လုံးအာဏာယူပြီးအာဏာကိုပေးသင့်ပေးထိုက်တဲ့သူကိုမပေးပဲမိမိတို့သာလျှင်အာဏာကိုလက်ကင်ဒုတ်အဖြစ်နဲ့အသုံးပြုပြီးတော့ပြည်သူတွေပေါ်သွေးချောင်းစီအောင်ဘယ်တော့မှမလုပ်ဘူးဆိုတာထိုင်းစစ်တပ်ပါပဲ
ပြည်ရွေးအစီအစဉ်ကိုနားဆင်ပြီးပြန်ရေးလာကြတဲ့တော်ရရှင်ရဲ့စာရီးဖြစ်ပါတယ်ရှင်။ ကျမတို့ VOA ကိုရေးလာကြတဲ့သောရရှင်ရဲ့စာရီထဲမှာဒီမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရီကိုလည်းလက်ခံရရှိတာပါ။အဲ့ထက်ကစာတစောင်ကိုပြောပြပေးစီမှာတယ်ဒီသောရရှင်ကတော့မြန်မာနိုင်ငံကအရှိတောင်အာရှမှာလူနေမှုအဆင့်တန်းနှိမ့်ချနေရတာဘာကြောင့်မလဲဆိုပြီးတော့သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုတုံ့သက်ပြီးတော့ရေးပြလာတာဖြစ်ပါတယ်။ရန်ကုန်ကသောရရှင်မျက်နှာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံရှိတောင်အရှာမှာလူနေမှုအဆင့်တန်းနှိမ့်ချရတဲ့အကြောင်းအရင်းကိုပြောပြခြင်းမလဲမြန်မာနိုင်ငံဖွံ့ဖြိုးမှုနှိမ့်ချရတဲ့အကြောင်းအရင်းတွေနဲ့လျှက်စစ်မှုမလုံလောက်ခြင်းကအဓိကအကြောင်းရင်းတစ်ခုပါဝင်ဖြစ်ပါတယ်မြန်မာနိုင်ငံဟာလျှက်စစ်တာမလုံလောက်မှုကြောင့်လူနေမှုအဆင့်တန်းကမ္ဘာနိုင်ငံပေါင်း189နိုင်ငံမှာတော်တော်လေးနှိမ့်နေကိုရောက်နေပြီးရှိတောင်အရှာမှာဖွံ့ဖြိုးမှုနှိမ့်ချဆုံးနိုင်ငံအဖြစ်ရောက်ရှိနေခြင်းကိုကုလသမဂ္ဂကထုတ်ပြန်ချက်တွေအရသိရပါတယ်ဒါကြောင့်မြန်မာလူထုလက်စစ်တားလုံလောက်စွာရရှိရေးကိုအရေးကြီးကြီးလှုပ်ဆောင်ရမယ့်ကိစ္စဖြစ်ပါတယ်။ရေအားလက်စစ်က9နှစ်ကနေ10နှစ်အထိကြာနိုင်ပြီးနေအားနဲ့လေအားကလည်းစိတ်ကြီးတဲ့အတွက်လောလောဆယ်မဖြစ်နိုင်ပါဘူး။လက်စစ်တားအမြန်ရဖို့ဆိုရင်ပတ်ဝန်းကျင်ညှဉ်းနှွမ်းမှုကိုမထိခိုက်စေတဲ့နည်းနဲ့ကြောင်မီသွေးလက်စစ်တားဘေးဆက်ရုံတွေတည်ဆောက်ရမှာဖြစ်ပါတယ်။အရင်တော့တည်ဆောက်ခဲ့တဲ့ကြောင်မီသွေးလက်စစ်တားဘေးဆက်ရုံတွေကသဘာဝပတ်ဝန်းကျင်ကိုထိခိုက်ခဲ့တဲ့အတွက်အခုကပတ်ဝန်းကျင်ရှိတဲ့လူတွေကိုကျမကြီးမထိခိုက်စေတဲ့နောက်ဆုံးပေါ်စက်မှုနည်းပညာ clean colony နဲ့လျှက်စစ်ထုတ်လုပ်လာခဲ့ပါတယ်။လူနေမှုအစဉ်အမြဲမြားတဲ့ကမ္ဘာမျိုးကြီးတွေမှာ clean colony နဲ့ကြောင်မီသွေးဓာတ်ပိစက်ရုံတွေတည်ဆောက်ပြီးလျှက်စစ်ထုတ်လုပ်နေခြင်းကသဘောပတ်ဝန်းကျင်ညှဉ်းနှံမှုနဲ့လူတို့ရဲ့ကျန်းမာရေးကိုမထိခိုက်နိုင်ကြောင်းသိသာထင်ရှားပါတယ်။ဒီလိုကြောင်မီသွေးသုံးဓာတ်ပိစက်ရုံတွေကိုနောက်ဆုံးပေါ်စက်မှုနည်းပညာတွေ clean gold technology နဲ့တည်ဆောက်မယ်ဆိုရင်လူတွေအတွက်စိုးကျတဲ့ကောင်းကျိုးကိုဖြစ်စေတဲ့အတွက်ကမ္ဘာမှာကြောင်မီသွေးဆက်ရုံများထပ်မံတိုးချက်တည်ဆောက်လည်းရှိပါတယ်။မြန်မာလူထုဟာလက်စင်မီမရလို့စိုးကျအနေထားရုံတွေကိုနှစ်ပေါင်း30ကျော်ခံစားနေခဲ့ရပြီးနိုင်ကြတဲ့လူနေမှုအစဉ်တန်းဘဝမှာနေထိုင်ခဲ့ရတာကြားခဲ့ပါပြီ။ဒါကြောင့်မြန်မာလူထုမျှော်လင့်တောင်းတနေတဲ့လက်စင်မီရရှိရေးအတွက်လူထုကိုအန္တရာယ်မဖြစ်စေတဲ့နည်းနဲ့ကြောင်မီသွေးသုံးလက်စစ်ဓာတ်ပိဆက်ရုံတွေအမြန်ဆုံးတည်ဆောက်ဖို့လူထုအများစုကိုစားကြည်သာတောင်းဆိုလဲရပါလိမ့်ခင်ဗျာ
။ရန်ကုန်ကသောရရှင်မြန်နိုင်ကဒီမြန်မာနိုင်ငံအရှိတောင်အာရှမှာတခြားနိုင်ငံတွေနဲ့ရှင်ရင်လူနေမှုနှိမ့်ကြရတဲ့အဓိကအကြောင်းရင်းတစ်ခုကတော့စွမ်းရင်လုံလောက်စွာမရရှိတာကြောင့်ဖြစ်ပါတယ်ဆိုပြီးရေးလာတဲ့အချိန်မှာသောရရှင်ចောင်းသားတယောက်ကတော့ကျွန်တော်အသက်20လုံးပညာရေးကအဝါမျိုးခဲ့လေပြီဆိုပြီးတော့မြန်မာနိုင်ငံပညာရေးစနစ်နဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုအခုလိုထုတ်ဖော်လာပါတယ်
18နှစ်လုံးဘာအတွက်အကျိုးရှိမှန်းမသိဘဲစာရီကိုအလွတ်ကျက်လိုက်အလွတ်ရရင်အလွတ်တွေရေးလိုက်နဲ့ဘာလို့ပေးမယ်မှန်းမသိတဲ့ပညာရေးမှာကျွန်တော်ဘဝရဲ့၃ပုံ၃ပုံကုံဆုံးခဲ့ရပါပြီအခုကျွန်တော်ရဲ့ထက်သန်လွန်းတဲ့အင်ဂျင်နီယာဖြစ်ချင်စိတ်ကိုအကောင့်ထဲဖော်ဖို့ဘာမှန်းမသိတဲ့စာရီကိုမျက်လုံးစုံမိတ်ဖတ်ခဲ့လို့အခု B.Tech ရောက်နေပါပြီဒါပေမဲ့အိမ်မပြောနဲ့အိမ်သာတော်ကောင်းကောင်းမဆောက်တတ်လို့ရက်ွက်ထဲကစာမတက်ပေမတက်လက်သမားဆရာရဲ့လောင်ပြောင်ကဲ့ရဲ့မှုကိုလည်းခံနေရပါတယ်တကယ်တမ်းလဲသူ့လောက်မှမတက်တာကိုဒီနေ့ဒီနေ့စာရွက်ပေါ်တံတားဆောက်လိုက်ဒီနားက deflection ဖြစ်ရင်ဒီနားကျိုးလိုက်ဒီနားက moment လဲရင်ဒီနားလဲလိုက်နဲ့ဘာမှမသိဘဲနဲ့အင်ဂျင်နီယာကြီးဖြစ်လာတော့မယ်နောင်ကျရင်သူပေးတဲ့စာရွက်လေးဂိုင်းပြီးရက်ွက်ထဲစိုက်ကားနေရင်လူတော်တော်အထင်ကြီးမှာပါပဲဗျာ
မြန်မာနိုင်ငံကပညာရေးစနစ်ကိုသဘောမကျဖြစ်နေတဲ့ကျောင်းသားကသူ့ရဲ့ကိုယ်ပိုင်အမြင်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတာဖြစ်ပါတယ်ရှင်နောက်ပိုင်းမှာတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားမှာပါအခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့အနောက်တိုင်းတိလေးတပုတ်နဲ့ဖြောပြေးပေးကြပါတယ်ရှင်ဟိုတနေ့ကကျမရုံးမှာကျမထိုင်ကုန်တဲ့နေ့ရက်အလုပ်စပွဲကမကြီးမုံသူကတော့ဒီသောရရှင်တွေကို VOA ရုပ်မြင်သံကြားအစီအစဉ်ကနေပြီးတော့မကြီးမုံရဲ့အင်္ဂလိပ်စာဆိုပြီးတော့သင်ခန်းစာအစီအစဉ်တင်ဆက်ပေးနေလို့သောရရှင်တွေလည်းရင်းနှီးနေလောက်ပြီးထင်ပါတယ်မကြီးမုံကအင်္ဂလိပ်သချင်မြူးမြူးလေးတစ်ပုတ်ညင်းနေတာနဲ့မေးကြည့်ပြီးတော့ Magic ဒီဆိုထားတဲ့ Root ဆိုတဲ့သချင်လေးဖြစ်ပါတယ်ဆိုပြီးတော့ဒီ American ပြည်အောင်စု Billboard Hot အဖြစ်ဆုံးတင်းနံပါတ်ဒီတရာစင်းထဲမှာနံပါတ်10အတွင်းဝင်နေတဲ့သချင်းလေးဖြစ်ပါတယ်တိတိကျကျပြောရမယ်ဆိုရင်တော့နံပါတ်9မှာရှိနေတဲ့သချင်းလေးပါကျတော့ဒီတစ်ပတ်သောရရှင်တွေကိုမကြီးမုံရွေးပေးထားတဲ့ Magic ဒီဆိုထားတဲ့ Root ဆိုတဲ့သချင်းလေးထုတ်လွှင့်ပေးခြင်းပါတယ်ရှင်သောရရှင်တွေအားလုံးဒီသချင်းတစ်လေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နော် Saturday morning jumped out of bed and put on my best suit got in my car and raced like a jet ပြီးတော့တေးတောင်းတဲ့သောရရှင်ကိုအလှည့်ပေးကြပါတယ်ရှင်ပထမအဦးဆုံးတော့မင်းရဲ့ငါဆိုတဲ့နာမည်ဆန်းဆန်းနဲ့သောရရှင်စီကစာကိုပြောပြကြပါတယ်သူကတချင်းတောင်းကြပါတယ်တဲ့ဒီကနေတောင်းလို့ရပါလားကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါတဲ့အခုစာရေးတဲ့အတိုင်းပဲကျမတို့စီကိုလှမ်းစာရေးပြီးတော့တချင်းတောင်းနိုင်ပါတယ်နော်ဖြစ်နိုင်မယ်ဆိုရင်တော့တချင်းတောင်းစာကိုတပတ်နှစ်ပတ်လောက်ကြိုတင်ပြီး ကျွန်တော်ကထိုင်းနိုင်ငံမဲဆီစဉ်ရဲ့ဂျွန်လ23ရက်တနင်္လာနေ့ဆောင်ဖြစ်တဲ့မွေးနေ့လက်ဆောင်ဖြစ်တဲ့ထုတ်လွှင့်ပေးစီကျင်းပါတယ်တဲ့အမေစုကိုစိတ်နှပြကျမ်းမာချမ်းသာပြီးဘေးရန်ကင်းပါစေဆိုပြီးတော့ကလေးတက္ကသိုလ်ဓာတုဗေဒဌာနကပေါမခဒေါက်တာခန့်ခန့်ကျူနဲ့ရေနာဘုံတက္ကသိုလ်ဓာတုဗေဒဌာနကလက်ထောက်ကတိကတော့တင်တင်လင်းတို့မေတ္တာတိလက်ဆောင်တပုတ်ပါလာပါရဲ့ရှင Zonla mwene shen te upsi te u nang adwe pa supyo mwene mita di le saan taong maare. Zonla nesetie ni ma mwene cha yao toare ma mwene te ni de ma mwere te nge jin te suru dwe. Lente ne Washington DC ga te nge jin ni ne apang te ni ga mwene mita di le saan pa waare shen. Tiro di tepe guna dao da kan kan june do te din le taong su taare. Gang yi mime sure te chin li tolun bibu yue che ta waare no. So when to yet gong in me misread the chingo, did down at Dorashi in your ditch view at Dorashi, along your nitchai canzana, I melum yoli marishi. Nasin chibao no.
Thank you.
ရောင်းဝယ်ထုတ်သိဆိုထားတဲ့ကောင်းငင်မင်းမေဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါ။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့ဒီသတင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျွန်တော်တို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
ကျွန်တော်ကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။မကြခင်မှာတော့တက်ကြီးစကားအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုတော့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုလှည့်ပေးပါရစေ။မြန်မာနိုင်ငံမှာပညာရေးပြုပြင်ပြောင်းလဲမှုခြေလှမ်းစနိုင်ပြီလားဆိုတာကိုဆွေးနွေးတင်ပြထားပါတယ်။စီစဉ်သူဦးစီသူအောင်မြင့်နဲ့အတူမန်ရင်ချင်းနိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်။
ဒီကြတဲ့ဇွန်လ19ရက်နေ့ကမြန်မာနိုင်ငံရဲ့ထင်ရှားတဲ့ပညာရှင်တစ်ယောက်ဖြစ်တဲ့ဒေါက်တာမြင့်မြင့်ခင်ကွယ်လွန်သွားခဲ့ပါပြီ။ဒေါက်တာမြင့်မြင့်ခင်ကွယ်လွန်သွားတာဟာမြန်မာပညာရှင်လောကဆေးလောကအတွက်အစားထိုးမရတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့ပညာရေးလောကအတွက်လည်းကြီးမားတဲ့ဆုံးရှုံးမှုပါ။ဒေါက်တာမြင့်မြင့်ခင်ဟာပွင့်လင်းစားအပြောင်းလဲကာလမှာပညာရေးစနစ်နဲ့ပတ်သက်ပြီးဘာတွေပျက်စီးယူရင်းနေသလဲ၊ဘယ်ကဏ္ဍတွေကိုအချိန်မဆိုင်ပြုပြင်တင်သလဲ၊ဘယ်လိုနည်းနဲ့လုပ်ရမလဲစသဖြင့်ရဲရဲတင်းတင်းမထောက်မညာပဲစပြီးပြောခဲ့သူပါပညာရေးနဲ့ပတ်သက်ပြီးဆရာမကြီးပြောထားတဲ့မှတ်မှတ်ရရစကားတစ်ခွန်းကတော့ပညာရေးစနစ်ပြောင်းလဲရမှာကိုးနားနည်းနည်းဒီနားနည်းနည်းလိုက်ပြုပြင်နေလို့မရဘူးတော်လှန်ရေးလုပ်တယ်လို့အမြစ်ကနေလှန်ပြီးပြောင်းလဲပြစ်မှတ်ရမယ်ဆိုတဲ့စကားပါဆရာမကြီးဒီလိုစကားတွေအဆက်မပြတ်ပြောခဲ့တာဟာစစ်ဆိုးရစာပေစီစီရေးကဖိနှိပ်ထားဆဲ2017နှစ်ဆိုင်ပိုင်းလောက်ကစပါတယ်ခုဆို3နှစ်ကျော်ခဲ့ပါပြီမြမပညာရေးဘယ်ခြေနေရောက်နေပါသလဲပြပြန်ပြောင်းလဲမှုကိုရောစတင်နေပြီလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ပညာရေးအကြောင်းပြောရင်အဓိကအကြဆုံးဖြစ်တဲ့ပညာတက်မြောက်ရေးနဲ့ဆိုင်တဲ့အပိုင်းဒီမိုကရေစီနဲ့သက်ဆိုင်တဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာလွတ်လပ်မှုနဲ့စတင်ကြောင်းတင်တောက်ကူပစ္စည်းနဲ့စာအုပ်စာရက်တွေလိုရုပ်ဝတ္ထုကိစ္စတွေဆိုပြီးခွဲပြောရပါလိမ့်မယ်။လက်ရှိမြမပညာရေးအခြေအနေနှိမ့်ကြမြင်နှိမ့်ကြနေစေပါ။တက္ကသိုလ်ဝန်ထမ်းအောင်မြင်ပြီးသူတွေဘွဲ့ရသူတွေမဟာဘွဲ့ရသူတွေပါရဂူလို့ဆိုတဲ့ဒေါက်တာဘွဲ့ရသူတွေဟာအောင်မြင်မှုအတိုင်းအတာနဲ့ကိုက်ညီတဲ့ပညာလုံးဝမတက်မြောက်ကြသေးပါဘူး။တာမန်ရိုးရိုးဘွဲ့ရအစဉ်လောက်ဆိုရင်သူရထားတဲ့ဘွဲ့အမျိုးအစားရဲ့ဘာသာရပ်ကိုကောင်းကောင်းနားမလည်ထားတာအင်္ဂလိပ်လိုလည်းကောင်းကောင်းမတက်ဗမာစာတော်မှန်အောင်ဖြောက်အောင်မရေးနိုင်ကြပါဘူး။ဒီလိုဖြစ်ရတာဟာတင်ယိုးပြဿနာတော့မဟုတ်ပါဘူး။မြမပြည်တင်ယိုးကိုအတန်အသင့်အဆင့်တန်းရှိတဲ့တင်ယိုးတွေဖြစ်နိုင်ငံတကာကအသိအမှတ်ပြုကြပါတယ်။အဓိကပြဿနာကအတန်းတိုင်းအတန်းတိုင်းမှာအဲ့ဒီတင်ယိုးကိုကျောင်းသူကျောင်းသားတွေနားလည်အောင်တင် जा ပြတာပေးနိုင်မယ့်ဆရာဆရာမမရှိတဲ့ပြဿနာပါပထမတစ်ချက်ကဒီဆရာဆရာမတွေကိုယ်တိုင်အလွန်အလွန်ညံဖင်းတဲ့ပညာရေးစနစ်မှာကြီးပြင်းပညာတင် जा ခဲ့သူတွေဖြစ်လို့သူတို့ကိုယ်တိုင်ပညာကောင်းကောင်းမရှိဘူးခဲ့ကြရပါဘူးဆရာဘဝမရောက်ခင်နဲ့ဆရာအဖြစ်တမွေးဝမ်းကြောင်းနေစဉ်ကာလအတွင်းမှာလည်းလုံလောက်တဲ့သင်တန်းတွေမရှိတက်ခွင့်မရကြရပါဘူးနောက်တစ်ချက်ကကျောင်းဆရာဆရာမဆိုတဲ့အသက်မွေးဝမ်းကြောင်းကိုထူးချွန်သူထက်မြက်သူတွေကမရွေးချယ်တော့တဲ့ပြဿနာပါ။လစာအခွင့်အရေးအလွန်နှဲပါတာကအဓိကပြဿနာဖြစ်ပါတယ်။ဒ ီလိုနည်းနဲ့အရေးအသွေးမပြည့်မီတဲ့ဆရာတွေဟာကျောင်းသူကျောင်းသားတွေကိုပြဋ္ဌာန်းသင်ယူကောင်းကောင်းတက်မြောက်အောင်သင်ကြားနိုင်ခြင်းမရှိတာထူးတော့မထူးဆန်းပါဘူး
။ကိုရန်ဆယ်ရန်လက်ရှိ grade 10 11လို့ခေါ်တဲ့အထက်တန်းသင်ယူကြတော့ပိုဆိုးပါတယ်။ပမာစာကလွယ်ပြီးဘာသာရပ်အားလုံးကိုအင်္ဂလိပ်လိုပြဋ္ဌာန်းထားလို့အင်္ဂလိပ်လိုသင်ကြားရပါတယ်။ပြဿနာကအဲ့ဒီမှာစပါတယ်။ဘာသာရပ်သင်ဆရာမတွေဟာပထမအဆင့်အင်္ဂလိပ်လိုပြောတတ်ရေးတတ်ဖတ်တတ်နားထောင်နားလည်နိုင်စွာ full scale ရှိဖို့လိုပါတယ်။ဒါမှသက်ဆိုင်ရာဘာသာရပ်ကိုအင်္ဂလိပ်လိုသင်နိုင်၊မေးနိုင်၊မေးခွန်းထုတ်နိုင်၊စစ်ဆေးနိုင်မှာဖြစ်ပါတယ်။ဒါပေမဲ့ထက်တန်းဆင့်သင်တဲ့အဲ့ဒီဆရာမတွေဟာအဲ့လိုအင်္ဂလိပ်စာကိုကောင်းကောင်းတက်သူတွေမဟုတ်ကြပါဘူး။ဒီအခါစာကောင်းကောင်းမသင်နိုင်၊ကျောင်းသူကျောင်းသားတွေလည်းစာလုံးဝမတက်ပဲဖြစ်ရတာဘာမှအဆန်းတကျေတော့မဟုတ်ပါဘူး။အဲ့ဒီဘာမတက်တဲ့ကလေးတွေအလွတ်ကျက်ပြီးဆယ်တန်းအောင်တက္ကသိုလ်မှာလည်းဒီလိုပဲဖြတ်သန်းပြီးဘွဲ့ရစာမတက်သူတွေဖြစ်လာရတာပါ။
လောလောဆယ်လွတ်တော်ရဲမှာပညာရေးဆိုင်ရာဥပဒေချမ်းရောက်နေဆွေးနွေးနေတယ်ဆိုပေမဲ့ဒီလိုအလွန်အလွန်အရေးကြီးတဲ့ပြဿနာဘယ်လိုဖြေရှင်းမလဲဆိုတဲ့နီးနာပါပုံမရပါဘူးလက်ရှိအစိုးရအသစ်၃နှစ်တာကာလအတွင်းပညာရေးနဲ့ပတ်သက်ပြီးလုပ်တဲ့ပြုပြင်ပြောင်းလဲရေးကတော့တည်တည်မွမွရုပ်ဝတ္ထုဆိုင်ရာပံ့ပိုးမှုလောက်ပဲတွေ့ရပါတယ်အခုဗန္နာရေးနှစ်အတွက်ပညာရေးဘတ်ဂျက်နှစ်ဆနီးပါးတိုးပေးလိုက်တယ်ဆိုပေမဲ့ကျောင်းအဆောက်အုံတွေပြုပြင်ဖို့တွေပြိုပြက်လူစဲကျောင်းတွေပြန်ဆောက်ဖို့တောင်လောက်ငှတာမဟုတ်ပါဘူးရန်ကုန်တိုင်းတဲမှာတောင်ကျောင်းအဆောက်အုံ၃ပုံ၃ပုံပျက်စီးယိုယွင်းနေလို့ပြင်ဆင်ဖို့ဆိုပြီးဘတ်ဂျက်ကျပ်ငွေ၃ဘီလီယံလောက်ရထားရပါတယ်ထူးတာတစ်ခုကမူလာတန်းအတွက်အခမဲ့ကျောင်းအပ်နိုင်တာပြာတန်းစာအုပ်တချို့နဲ့ဗလာစာအုပ်တချို့အလကားပေးတာကျောင်းဝင်ခွင့်အတွက်ငွေကြေးတစ်စုံတရာကောက်ခံရင်တိုင်ကြားနိုင်အရေးယူပေးတာတွေရှိတော့မိဘတွေအထိုက်အလျောက်တက်တာသွားတာမျိုးတော့ရှိပါတယ
်။ဒါပေမဲ့သင်ထောက်ကူပစ္စည်းဆိုင်ရာဖြစ်တည်မှုတွေဆရာဆရာမတွေကိုတဆင့်မြင့်သင်တန်းတွေအတွက်ငွေကုန်ကြေးကျခံတာမျိုးတွေတော့မတွေ့ရသေးပါဘူး။ပြောရရင်ပညာရေးမှာအဓိကကျတဲ့သင်ကြားရေးဆိုင်ရာမှာပြုပြင်ပြောင်းလဲရေးလုပ်မဲ့အစီအစဉ်ဘာတစ်ခုမှမတွေ့ကြရသေးတာပါ။အခြားတစ်ဖက်မှာတော့ဖုံးလို့ကြီးပြင်ပညာရေးကျောင်းတွေတနေ့တခြားတိုးပွားလာတာကလည်းအစိုးရစာပင်ကျောင်းစနစ်မပြည့်မစုံယိုယွင်းနေသလိုဖြစ်နေတာကိုပြတဲ့ပြည့်ရုံလည်းဖြစ်ခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံမှာဖုံးတော်ကြီးပြင်ပညာရေးကျောင်းပေါင်း 1,600 နီးပါးကျောင်းသားကျောင်းသူ 2,800 နီးပါးအထိရှိနေတယ်ဆိုရင်အစိုးရပညာရေးအခြေအနေဘယ်လောက်ကျဆင်းနေသလဲခန့်မှန်းနိုင်ပါတယ်။ဒါလိုပဲဖြစ်ဖြစ်စိတ်မကောင်းစရာတစ်ခုကကွယ်လွန်သွားပြီဖြစ်တဲ့ဆရာမကြီးဒေါက်တာမြင့်မြင့်ခင်မျှော်မှန်းသလိုမြန်မာပညာရေးကိုအမြင့်ကနေတော်လှန်ပြောင်းလဲနိုင်ဖို့ဝေးလို့မှန်ကန်တဲ့ပြည်ပြင်ပြောင်းလဲရေးလမ်းစာပေါ်ကိုတောင်ရောက်မလာသေးပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
စီတူအောင်မြင်ရဲ့ပြည်ရင်းသုံးသက်ချက်အစည်းအဝေးဖြစ်ပါတယ်အခုနောက်ဆုံးထုတ်လွှင့်ပေးမှာကတော့တက်ကြီးစကားအစည်းအဝေးပါလွတ်လပ်မှုဆုံးရှုံးနေသူတွေရဲ့အခြေအနေနဲ့ပတ်သက်ပြီးဆွေဆောင်မှုပညာရှင်ဦးဝင်းဖေကတင်ဆက်ထားပါတယ်ရှင
်ဘုံသာနိုင်ဘုံကြောင့်တနင်္ဂနွေစကားဝိုင်းကလေးမှာဖြစ်ပါတယ်လူပုပ်ကိုနာမည်တွေကိုတော့လွှဲပြောင်းပေးထားပါတယ်နှစ်ပေါင်းများစွာညှိညူခဲ့ကြရတဲ့အစဉ်လာတိုင်းမြန်မာနိုင်ငံမှာလွတ်လပ်ရေးလွတ်လပ်ခြင်းနဲ့လွတ်လပ်ခွင့်တွေနေရာတိုင်းမှာဤအမျိုးမျိုးပုံစံအမျိုးမျိုးနဲ့ဆုံးရှုံးနေခဲ့ကြရတဲ့အကြောင်းယူကျုံမရပြောကြရင်စကားဝိုင်းကိုစခဲ့ကြပါတယ်မြန်မာနိုင်ငံအတွင်းလွတ်လပ်ရေးတွေတောင်းဆုံအောင်ဆုံးရှုံးနေလိုက်ပုံတွေကတော့ပြောမဆုံးမောင်တောသုံးအောင်ဖြစ်နေလို့စကားဝိုင်းကလွတ်လပ်ခြင်းဆိုရာရဲ့ဓမ္မဒိဋ္ဌံကြတဲ့ကျေပြတ်တဲ့သဘာဝအပိုင်းကိုရောက်သွားကြပါလေဒီတော့ဥနီလို့ခေါ်တဲ့ပုဂ္ဂိုလ်ကြီးကကမ္ဘာပေါ်မှာအလွတ်လပ်ဆုံးနိုင်ငံဟာဘယ်နိုင်ငံလဲလို့မေးခွန်းထုတ်လိုက်ပါလေဒီမှာရင်တယောက်တစ်ပေါက်အလွတ်လပ်ဆုံးလို့ထင်ရတဲ့နိုင်ငံတွေကိုပြောကြပါလေအများစုကတော့ဒီမိုကရေစီလမ်းစဉ်ကိုကျင့်သုံးပါတယ်ဆိုတဲ့နိုင်ငံတွေဖြစ်ပါတယ်ဒီတော့ဥနီကပဲသူ့အမြင်ကိုထပ်တင်ပါလေဒီမိုကရေစီဆိုတိုင်းအလွတ်လပ်ဆုံးလို့မထင်လိုက်ကြပါနဲ့တဲ့လူလောကကြီးမှာလွတ်လပ်ခွင့်တွေကိုအကြီးအကျယ်ဆုံးပိတ်ဆို့တားဆီးနိုင်တာဟာလူတွေကြင်သုံးနေကြတဲ့နိုင်ငံရေးနဲ့စီးပွားရေးစနစ်တွေပါပဲတဲ့ဒါကြောင့်လေဆင်းရဲချမ်းသာခွဲခြားမှုတွေသိပ်ကြီးမားတဲ့အရင်းရှင်စနစ်ကိုဖျက်သိမ်းပြဖို့ဆိုရှယ်လစ်ကွန်မြူနစ်စနစ်ကြီးပေါ်ပေါက်လာခဲ့ရပါတယ်တဲ့ဆင်းရဲချမ်းသာလူတန်းစားမခွဲခြားတဲ့လူလောကမှာသာအစီအနှစ်ပြည့်ဝတဲ့လွတ်လပ်ခြင်းတွေအများဆုံးရှိနိုင်မှာဖြစ်တဲ့အကြောင်းဒါကြောင့်ဒီမိုကရေစီဆိုရင်တောင်ဆိုရှယ်လစ်ဒီမိုကရေစီဖြစ်တဲ့ကြောင်းသူကိုယ်တိုင်လက်ဝဲရင်ပြီးခိုင်မာတင်ပြပါတယ်။စကားဝိုင်းမှာဥနီရဲ့ဒီယူဆမျိုးက ခဏခဏကြားဘူးနေကြပြီဖြစ်တဲ့အတွက်ဝိုင်းမှာဥနီကြိုပြီးတော့ထင်ထားသလောက်တုံလှုပ်မသွားကြပါဘူးဒါကြောင့်လွတ်လပ်ခြင်းဆိုတာရဲ့အသေးစိတ်တွေဘက်ကိုလမ်းကြောင်းပြောင်းသွားကြပါလေလူပေါင်းလူအဖွဲ့စည်းလူစည်းကံလူဓလိထုံးစံယုံကြည်မှုအစွဲလမ်းမျိုးစုံကြောင့်မလွတ်မလပ်ဖြစ်ကုန်ကြရတာတွေလောကသဘာဝဝန်းကျင်လောကရသိပ္ပံသဘာဝတွေကြောင့်လွတ်လပ်မှုအကန့်အသတ်ဖြစ်ကြရတာတွေသုံးသပ်ပြောဆိုကြပါလေဒီဆိုရီအမြင်တွေကိုကြော်ပြီးတော့ဥနီကလူသားတွေအတွက်လုံးဝအုတ်တုံရာနှုံးပြေလွတ်လပ်မှုကိုအာမခံနိုင်တာကတော့ဆိုရှယ်လစ်ကွန်မြူနီလူပေါင်းပဲဖြစ်တယ်လို့သူခံယူချက်အတွက်အခိုင်အမာယက်တည်ပြပါလေဒီမှာရင်ဥနီမျောလင်းတဲ့ပေါက်ကွဲမှုစတင်ပါလေဥညိုကလွတ်လပ်ခွင့်နဲ့ပတ်သက်ပြီးရာနှုံးပြေဆိုတဲ့စကားလုံးဝအုတ်တုံဆိုတဲ့စကားသုံးပိုင်ခွင့်မရှိတဲ့အကြောင်းခပ်ပြပြပဲကန့်ကွက်ပါလေဥပြာကလေလူပေါင်းလူလောကလူဖွဲ့စည်းဆိုတာတွေရှိနေသည်၍ယာနှုံးပြီးလွတ်လပ်မှုဆိုတာမဖြစ်နိုင်တော့ဘူးလို့ထောက်ခံပါတယ်ဥမယံယောင်ကလောကမှာလူပေါင်းလူအဖွဲ့အစည်းတွေမရှိပဲလူတယောက်တည်းရှိနေရင်လေယာနှုံးပြီးလွတ်လပ်ခွင့်ဆိုတာကတော့မရှိနိုင်ပါဘူးတဲ့ဒီတော့ဘုန်းကြီးလူတဲ့ဥဖြူကသရဝရေလို့ဘဝရေလို့ဖြစ်လာကြပြီဆိုရင်အာယုံခံစားနိုင်မှုတွေပါလာတာကြောင့်အဲ့ဒီအာယုံတွေရဲ့အလိုအတိုင်းလွတ်လပ်မှုတွေမှာအလျှော့အတင်းတွေရှိနေရမှာပဲလို့ရှင်းပြပါတယ်။ဒါကြောင့်ယာနှုံးပြေတို့လုံးဝအုတ်တုံဆိုတဲ့ဇကားတွေကိုပြောလို့မရတာဖြစ်တဲ့အကြောင်းရှင်းပြပါတယ်။ဘာပဲဖြစ်ဖြစ်မြန်မာတွေလွတ်လပ်ခွင့်ဆုံးရှုံးနေကြတာကတော့တရလွန်ယာနှုံးပြေနှီးပါပါပဲလို့ပြောကြရင်ဇကားဝိုင်းကိုသိမ်းလိုက်ကြပါတယ်။ဆက်လက်တင်ပြပါမယ်။ကျမ်းမှာချမ်းသာကြပါလိမ့်ကျွန်တော်ဝင်းဖြစ်ပါ
ဆွေဆောင်မှုပညာရှင်ဦးဝင်းဖေရဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VO ရဲ့တနင်္လာနေ့ညနေခင်းထုတ်လွှင့်မဲ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်ကိုတော့ kHz 11965 15565နဲ့10683ကျတို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင် VO ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေဆုံးမသက်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစုံဝင်းလိုက်ကကြီးညာပေးပါမယ်ရှင်
စီးရီးယားစစ်ဌာနချုပ်နဲ့တခြားပြစ်မှတ်အတော်များများကိုအစ္စရေးကပုံကျဲတိုက်ခတ်လိုက်ပါတယ်။ဒါဟာလွန်ခဲ့တဲ့ရက်ပိုင်းအတွင်းအစ္စရေးစစ်ကြောတွက်ရွယ်တူကိုစီးရီးယားကပြစ်ခတ်တပ်ဖြတ်လိုက်တာကိုလက်ဆားချတဲ့အနေနဲ့အခုလိုတိုက်ခိုက်တာလည်းဖြစ်ပါတယ်။တနင်္လာနေ့မှာပြုလုပ်ခဲ့တဲ့အဲ့ဒီတိုက်ခိုက်မှုတွေအတွင်းပြစ်မှတ်တွေကိုတိုက်ရိုက်ထိမှန်ကြောင်းအစ္စရေးဘက်ကအတည်ပြုပြောဆိုပါတယ်။အစ္စရေးတို့ထိန်းချုပ်ထားတဲ့ဂိုလန်ကုန်းမြင့်ဒေသဘက်မှာမောင်းသွားနေတဲ့အစ္စရေးထရက်ကားတစ်စီးကိုစီးရီးယားကတနင်္လာနေ့မှာပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်စစ်ကြောတပ်အရွယ်လူငယ်တဦးသေဆုံးသွားခဲ့ပြီးတခြားနှစ်ဦးလည်းထိခိုက်ဒဏ်ရာရသွားခဲ့တာဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုဟာအစ္စရေးကိုရန်စားတဲ့တိုက်ခိုက်မှုဖြစ်အစ္စရေးကသတ်မှတ်ပြီးတော့အခုလိုလက်ဆားချေတာလည်းဖြစ်ပါတယ်။အီရန်နိုင်ငံကဆူနီတပုံတွေကစီးရီးယားနဲ့နယ်မြေချင်းထိစပ်နေတဲ့မြို့တမျိုးနဲ့ဂျော်ဒန်နိုင်ငံနဲ့နယ်မြေချင်းထိစပ်နေတဲ့မြို့တမျိုးတို့ကိုထပ်မံသိမ်းပိတ်လိုက်ပြီဖြစ်ပါတယ်။ဒါဟာတပုံတွေအနေနဲ့တောက်ကြနေကအနည်းဝန်းကျင်မှာရှိတဲ့မြို့လေးမြို့ကိုသိမ်းပိတ်ပြီးနောက်ထပ်သိမ်းပိတ်လိုက်တာလည်းဖြစ်ပါတယ်။ဘရာဇီးနိုင်ငံမှာကျင်းပနေတဲ့2014ခုနှစ်ကမ္ဘာဖလားဘောလုံးပွဲတွေကိုတင်းငွေတွေကဆက်လက်ကျင်းပရာမှာဘယ်လ်ဂျီယံအသင်းကရုရှားအသင်းကိုတကူကိုမရှိနဲ့အနိုင်ရပြီးတော့ဒုတိယအဆင့်ကိုတက်သွားပြီဖြစ်ပါတယ်။အဆူ HK ကစားတဲ့ဒုတိယပွဲစဉ်မှာတော့အယ်ဂျီးရီးယားအသင်းကတောင်ကိုရီးယားအသင်းကို6-2နဲ့အနိုင်ရသွားပြီးအမေရိကန်နဲ့ပေါ်တူဂီအသင်းကတော့9-0တည်းဖြစ်သွားပါတယ်ခင်ဗျာ
။တရင်းချင်းချုပ်ကိုကိုစုံဝင်းလိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်စီစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Dave Magnet ဖြစ်ပါတယ်။ကျွန်မတို့နာနာချက်ပါရှင်။ VO American တမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VO ကိုနားဆင်ခဲ့ကြတဲ့အတွက်လည်းသောတာရှင်တွေကိုအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.